Chinese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တိုင်းရဲ့2019ခုနှစ် February 13ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများတစ်စင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နေဆက်လူညုံနဲ့ပတ်သက်လို့အမေရိကန်လွတ်တော်အမတ်တွေရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောလိုက်ပါရယ်ကီနီတဲရင်သားတွေကိုဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နှင်းနေတဲ့လူရဲတွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားရန်ရေးတွေကတောင်းဆိုပါရယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေသူညင်ညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းစနော်တွေမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကနေထိုင်ခွင့်မပေးလို့ပလဲဝစစ်ဘေးရှောင်တွေနေဆက်ကြီးရွာတွေမှာခိုလုံနေရတဲ့အကြောင်းနဲ့ဒီကနေ့ကြာရောက်တဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ဖြစ်မြန်မာနိုင်ငံကလေးများနေ့အဖြစ်သတ်မှတ်ခြင်းပါရမှာထိုင်းမြန်မာနေဆက်ရွှေ့ပြောင်းစာတင်ကြောင်းအတော်များများမှလည်းအထိမ်းအမှတ်ပွဲတွေကိုကျင်းပကြတဲ့အကြောင်
းကျွန်တော်တို့ဒီရွှေ့ပြောင်းစေတာမှာဖွင့်လာတဲ့ Migrant Landing Center တွေမှာပေါ့နော်ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မြန်မာနိုင်ငံကလေးများနေ့အချိန်မှတ်ဆိုပြီးတော့အားကစားကြိုင်ပွဲတွေ
ရွှေပြောင်းဆရာမများအစီယုံဥက္ကဋ္ဌတော်ရွှေစီဝင်းပြောသွားတာပါသတင်းပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီလိုသတင်းလွှာရီနဲ့အတူအခြားစိတ်ဝင်စားပွဲရာမြန်မာနိုင်ငံကသတင်းလွှာရီကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင်
မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတားဆီးကိုအကန့်အသတ်နဲ့ဆောက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေကရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခြေအနေတွေဖြစ်ပြီးနောက်တစ်ချိန်စူးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အလားအလာမျိုးမမြင်မိတဲ့အကြောင်းလည်းမနေ့ကပဲပြောလိုက်တာပါ။နေဆက်မှာတတိုင်းကဖို့သမ္မတကဒေါ်လာ 5.9 ဘီလီယံတောင်းခံထားပေမဲ့သဘောတူညီချက်မှာတော့88ကီလိုမီတာရှိတဲ့နေဆက်မှာချန်စီယိုတစ်ကဖို့ 1.3 ဘီလီယံကျော်ပါဝင်တဲ့သဘောတူညီချက်ကိုသမ္မတကလက်မှတ်ရေးထိုးကောင်းထိုးမယ့်အကြောင်းလည်းပြောဆိုထားပါတယ်။သမ္မတလက်ခံမယ်ဆိုရင်တော့အမေရိကန်မှာစံချိန်ချိုးလောက်အောင်35ရက်ကြာအစိုးရရန်ရည်တွေဒီစိတ်ပိုင်းရန်နာခဲ့ရပြီးပြီးခဲ့တဲ့လတဲ့ချမှာအဆုံးသတ်ခဲ့ရတဲ့အဖြစ်မျိုးကိုရှောင်ရှားနိုင်မှာပါ။သမ္မတထရန့်ကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ဖို့ကိုမလိုလားသလိုရပ်ဆိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။ဒေါက်တာရဲ့ခွင့်ပြုချက်မလိုပဲနေဆက်မှာတတိုင်းတိုးချက်တည်ဆောက်နိုင်မဲ့နေရာတွေကိုရှာဖွေသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပေမဲ့အတိုက်အခံဒီမိုကရတီကဥပဒေအကြောင်းအရစိန်ခေါ်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။ပါတီချင်းတို့ကလွှတ်တော်ကိုယ်စားလှယ်ကြားစိစက်ညှိနှိုင်းပြီးတင်းလန်တွေကရရှိခဲ့တဲ့သဘောတူညီချက်ကိုဆက်စစ်သုံးသပ်နေတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုထားတာပါ။မနေ့ကTwitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောရမှာတော့နေဆက်လုံကျွေးရင်းနဲ့ပတ်သက်လို့အတိုက်ခံတွေကိုလေဝဲဝါဒီဆွံ့ရောက်သေးလို့ရင်ညွန့်တုံတုံပြီးစိစက်ညှိနှိုင်းနေခဲ့တဲ့သူ့ရဲ့ Republican ကိုယ်စားလှယ်ကိုတော့ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ Texas Phoenix တောင်ပိုင်းက Rio Grande မြဝမ်းဒေသမှာအတားအဆီးအတွက်တွေဆောက်လုပ်ဖို့နေဆက်ဝင်ပေါက်တွေမှာစောင့်ကြည့်စစ်ဆေးနိုင်မဲ့နည်းပညာတွေကိုအစ်စ်မြင့်မှုအကောက်ခွန်တဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့ဆရာတွေပါဝင်တဲ့သဘောတူညီချက်ကိုတော့အထက်နဲ့ဟောလွတ်တော်တွေမှာမဲခွဲဆုံးဖြတ်အတည်ပြုပေးရမှာလည်းဖြစ်ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပနေတဲ့ကုန်သွယ်ဆိုင်ရာဆွေးနွေးပွဲအဆုံးသတ်ဖို့နီကာလာနေချိန်မှာပဲအခွန်တိုးကောက်မဲ့နေအဖြစ်သတ်မှတ်ထားတဲ့ရက်မှာတရုတ်ကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါရယ်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရင်းနဲ့ပတ်သက်လို့မတ်လ၁ရက်နေ့မှာသဘောတူညီမှုမရနိုင်ရင်တော့ဒေါ်လာဘီလီယံ200ဖို့ရှိတဲ့တရုတ်သွင်းကုန်တွေကိုအခွန်100ရာခိုင်နှုန်းကောက်ခံနေရက25ရာခိုင်နှုန်းအထိအမေရိကန်ဘက်ကတိုးမြှင့်ကောက်ခံတော့မှာပါတရုတ်သွင်းကုန်တွေအပေါ်လက်ရှိအမေရိကန်ကကောက်ခံနေတဲ့အခွန်နှုန်းသားကြောင့်တရုတ်ရဲ့စီးပွားရေးတွေအားနယ်လာနေချိန်မှာအမေရိကန်အစိုးရရဲ့ဘဏ္ဍာရေးကတော့အတော့ကိုတိုးလာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်ဒီအတွက်ကြောင့်တရုတ်ဘက်ကကုန်သွယ်ဆိုင်ရာသဘောတူညီမှုရဖို့အပြင်းထန်လှုပ်လာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်ကုန်သွယ်ရေးသဘောတူညီမှုကလည်းတစ်နှစ်လောက်သာအမြင်ကောင်းစေမယ့်ဟန်ပြသဘောမျိုးမဟုတ်ပဲစစ်မှန်တဲ့ကုန်သွယ်ရေးသဘောတူညီမှုဖြစ်ဖို့လိုလာတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်နဲ့ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လစ်တင်ဂါတို့တရုတ်နိုင်ငံပီကျင်းမြို့ကိုရောက်ရှိနေပြီးတရုတ်တာဝန်ရှိသူတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြတယ်လို့ဆွေးနွေးပွဲအခြေအနေကောင်းတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်
။ဒီမိုကရက်ကိုယ်စားလှယ်ဆွေးပြထားတဲ့တန်ရှင်းနဲ့စွန့်ရင်အသုံးပြုရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လက်ခံမယ်ကြောင်းထက်လက်တော်လူမျိုးစုရီပက်ဘလီကန်ခေါင်းဆောင်မစ်ချ်မက်ကွန်နဲ့ကပြောဆိုလိုက်ပါတယ်။ ဥပဒေချမ်းထဲမှာတော့ကာဗွန်အခြေခံလောင်စာတွေအစားတန်ရှင်းတဲ့ဖြည်းဖြည်းမဲ့စွမ်းအင်တွေကိုအစားထိုးသုံးစွဲသွားဖို့အဆိုပြုထားတာပါထဲလွတ်တော်ဥက္ကဋ္ဌမကောနဲ့ပါဝင် Republican ကိုယ်စားလှယ်တွေကတော့ဥပဒေချမ်းဟာအမေရိကန်စီးပွားရေးကိုထိခိုက်နိုင်တယ်ဆိုပြီးသဘောမချကြပါဘူးသမ္မတတော်နဲ့ထရန့်ကလည်းအဆိုပြုထားတဲ့ဥပဒေမူချမ်းဟာအမေရိကန်ရဲ့စွမ်းအင်တွေကိုဖျက်တော်ရောက်တဲ့အကြောင်းတင်းလာနေတဲ့ကထောက်ခံသူတွေကိုမင်းငုံပြေရမှာဝေဖန်ပြောဆိုထားတာပါထက်လွတ်တော်လူနည်းစုဒီမိုကရက်ကောင်းဆောင်ချက်ရှူမာကတော့ Republican အနေနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်မှုဘာတွေစီစဉ်ထားတယ်ဆိုတာသိလို့ရတဲ့အကြောင်းမေးခွန်းထုတ်ခဲ့ပါတယ်။တန်ရှင်းနဲ့စွန့်ရင်အသုံးပြုရေးအစိုးရကပုံမှန်ရင်းနှီးမြှုပ်နှံသွားဖို့နဲ့ကာဗွန်အခြေခံလောင်စာအသုံးပြုမှုတွေကိုတဖြည်းဖြည်းလျှော့ချသွားဖို့ရည်ရွယ်ထားတဲ့ဥပဒေမူကြမ်းကိုတော့ထက်လွတ်တော်အမတ်အက်ဒဝတ်မာကင်းနဲ့အလွတ်တော်အမတ် Alexandria Ocasio Cortez တို့ကပူးတွဲတင်သွင်းခဲ့ပြီးအသေးစိတ်ချက်လက်တွေကိုတော့ဆက်လက်ဆွေးနွေးညှိနှိုင်းကြရအောင်မှလည်းဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံကမိုးရေရာစာ El Chapo Guzman ကိုမိုးရေစေဝါမောင်းခုမှုအပြင်အခြားပတ်သက်နေတဲ့ဆွဲချက်တွေမှာပြင်မှုထင်ရှားကြောင်းနယူးယောက်မြို့တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။ El Chapo အပေါ်ဆွဲချက်တင်ထားတဲ့ပြင်မှု10ခုစလုံးကိုဂျူရီလူကြီးတွေက6ရက်ကြာကြားနာစစ်ဆေးပြီးပြင်မှုထင်ရှားကြောင်းအင်္ဂါနေ့ကဆုံးဖြတ်လိုက်တဲ့အတွေ့တသက်သကျွန်းကြမဲ့အလားလားရှိနေပါတယ်။ El Chapo ရဲ့အမှုကို3လကြာစစ်ဆေးပြီးအပြည့်ရှိကြောင်းဆုံးဖြတ်လိုက်တာဟာကမ္ဘာအကြီးဆုံးနဲ့အမျက်အများဆုံးရနေတဲ့ Sinola မိုးရေစေခိုင်အပေါ်သူ့ရဲ့အုပ်ချုပ်မှုကိုအဆုံးသတ်လိုက်တာဖြစ်တယ်လို့မဟုတ်အစိုးရအရှိနေတွေကပြောပါတယ်ကိုလံဘီယာမိုးရေခိုင်တွေကချက်ပြီးထုတ်လုပ်ခဲ့တဲ့ကိုကင်းတွေကိုအမေရိကန်နိုင်ငံနဲ့တင်ပို့ပေးခဲ့တဲ့1980ခုနှစ်တွေမှာအယ်ချာပိုတကိုးထွာလာတာဖြစ်တယ်လို့လည်းအစိုးရအရှိနေတွေကပြောပါတယ်အသက်60နှစ်အရွယ်အယ်ချာပိုကိုနောက်ထပ်ထောင်ပေါင်မပြေနိုင်အောင်အမေရိကန်ကအလုံးစုံအမြင့်ဆုံးချတာတဲ့ထောင်ကိုပို့မဲ့ပုံရှိပါတယ်2019ခုနှစ်မှာအယ်ချာပိုကိုပြန်ဖမ်းမိပြီးတော့အမေရိကန်စီလွှဲပြောင်းမပေးခင်သူဟာမက္ကဆီကိုနိုင်ငံကထောင်ကနေနှစ်ကြိမ်ထွက်ပြေးလွတ်မြောက်ခဲ့ပူပါတယ်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကရပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်ဆက်ရုပ်ထုစိုက်ထူတာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့ကရင်ပြည်တိုင်းရင်းသားတွေကိုအာဏာပိုင်တွေကဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နှင်းနေတဲ့လုပ်ရက်တွေကိုရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးထူးခြားဆဲကတောင်းဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကရောဘတ်ချီစန်သုံးနှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခြားဆဲရန်ကြီးတွေကကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။အစိုးရကလူနည်းစုတွေရဲ့ခွင့်ရေးတွေကိုအကာအကွယ်ပေးဖို့တိုက်ပြည်ကိုညင်ညွတ်ဖို့ညင်ကြံပြီးဒီမိုကရေစီရရှိအောင်ဆောင်ရွက်ဖို့ပြက်ကွက်တဲ့နောက်ထပ်စံနမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြီးညာချက်ထဲမှာထုတ်ကိုယ်စေကပြောဆိုထားပါတယ်။မြန်မာဆိုအနေနဲ့ညင်ဝန်ညင်ကြံစွာစုဝေးပြီးကိုဆိုရင်လည်းအကင်းတဲ့ကိစ္စတွေပေါ်သဘောထားဆန္ဒထုတ်ဖော်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လဲတိုက်တွန်းနေတာပါ။ဒါကွန်မြူမှာဘူချောင်းဆက်ရုပ်ထုဆက်တူခဲ့တဲ့ပြည်내ဆိုရရဲ့စီစဉ်ကိုကန့်ကွက်တဲ့အနေနဲ့ရောအစိုးရဆန္ဒပြပွဲတွေအတွင်းဖက်စစ်ခံရတဲ့တက်ကြွလှုပ်ရှားသူခရင်နေလူငယ်တွေကိုပြန်လွတ်ပေးဖို့အတွက်ပါတောက်ဆူဆန္ဒပြခဲ့ကြတဲ့ထောင်ချီရဲလူကိုတော့မနေ့ကပဲရဲတွေကရောဘတ်ချီတွေမိသက်ပိုက်တွေသုံးနေနေကြတာဖြစ်ပါတယ်။မြန်မာနဲ့ခန္ဓာကိုယ်ရေးမှာဒဏ်ရာရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူထွက်တံရုံတပ်ပုံတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေကြတာပါ။ကံကွက်မှုတွေကျုံ့ရရတဲ့ဗိုလ်ချုပ်အောင်ဆက်ရုပ်ထုစိုက်တူမဲ့အစီအစဉ်ကိုပြည်내ဆွေးရကပြီးခဲ့တဲ့နှစ်မှာဆိုင်းငံ့ထားခဲ့ပေမဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်တူခဲ့ရာကဆန္ဒပြပွဲတွေကြောပြန်ပေါ်ခဲ့တာလည်းဖြစ်ပါတယ်။တရားပြည်နယ်မှာဗိုလ်ချုပ်အောင်ဆက်ရုပ်ထုစိုက်တူတာကိုငြင်းငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြသူတွေကိုဖမ်းဆီးရေးယူမှုတွေနဲ့ပြည်내မှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်နုလာပန်းညံမှာလည်းမနေ့ကရန်내ချီရဲလူတွေစုဝေးဆန္ဒပြခဲ့ကြပါတယ်
။အိန္ဒိယနိုင်ငံမြို့တော်ဒေးလီကစေတက်သားတဲ့ဟိုတယ်တစ်ခုမီလောင်လို့မြန်မာအမျိုးသမီးနှစ်ဦးအပါအဝင်လူ18ဦးတေဆုံးခဲ့ရတာဟာလျှက်စစ်ဝါယာကျိုးရှော့ဖြစ်တာကြောင့်ဖြစ်ပေါ်ရတယ်လို့အိန္ဒိယရဲတွေကပြောပါတယ်။အင်္ဂါနေ့ကမီလောင်မှုကြောင့်လူ၄ဦးလည်းဒဏ်ရာသတ်သလိုသေဆုံးတယောက်ရဲ့လက်ချက်ကြောင့်ဖြစ်တဲ့ဆိုရဲတန်ရဖြစ်စာတွေတော့မသွေးရဘူးလို့ New Delhi ရဲမင်းကြီးအမစ်ရှာမန်ကဒီကနေ့ပြောပါတယ်။ကာရိုဘက်အရမရှိတဲ့အပစ်ပါလက်ဟိုတယ်မီလောင်မှုမှာတည်ဆုံခဲ့ရသူအများစုကမိခိုးမွန်လို့ဖြစ်တယ်လို့လဲဒေးလီကျန်းမာရေးဝန်ကြီးစတိုင်ယန်ဒါခူမာဂျိန်းကပြောပါတယ်။ ဟိုတယ်ဆောက်လို့ရေးသမားတွေကိုလေးတက်တာဆောက်ဖို့မိသားဌာနကခွင့်ပြုခဲ့ပေမဲ့လို့၆ထပ်အထိဆောက်လို့ခဲ့တာပါဒီထဲမှာလုတ်ပိုင်ခွင့်ရမထားတဲ့မိဖို့တကူကိုလည်းဟိုတယ်အမောမှာ fiber glass ဖမ်းမြင်ချယ်ရင်နဲ့ထည့်ဆောက်ထားတယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်မိလောင်ခဲ့တဲ့အဲ့ဒီဟိုတယ်မှာတဲခုနေတဲ့ရွှေမီပုဒ္ဒကာယမြန်မာဖျားဖို့အဖွဲ့ဝင်ခွန်းဦးထက်ကအုပ်တည်ဆုံးခဲ့ပြီးတအူးထိကြိုက်တန်းရရှိခဲ့တာပါ new delhi ကမြန်မာတိုင်ရုံရဲ့ထုတ်ပြန်ချက်အရတည်ဆုံးသူဟာတိုက်ကြီးမျိုးကအသက်66နှစ်အရွယ်ဒေါ်လာမင်းနဲ့အသက်44နှစ်အရွယ်ဒေါ်မမြထွေးလို့ဖြစ်တယ်လို့ဆိုပါတယ်တရားရရှိသူအများသမီးမြန်မာအမျိုးသမီးကိုတော့ Lady Harding ဆေးရုံမှာတင်လာတယ်လို့ဖော်ပြထားပါတယ
်။ထိုင်းဝန်ကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်သူကိုပါတီကိုစားပြုရှင်ပြန်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲကော်မရှင်ကခြေခံဥပဒေဆိုင်ရာတရားရုံးကိုဒီနေ့ပဲလျှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပြင်းစနစ်နဲ့ဒီမိုကရေစီနည်းကျအစိုးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးထိုင်းရက်ဆာချပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ကြားလိုက်တာပါ။မလ24ရက်နေ့မှာကျင်းပမဲ့ဝန်ကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာမင်းသမီးဥပရတနာမဟီရောပါတီကိုစားပြုရှင်ပြိုင်မှုထိုင်းရက်ဆာချပါတီကပြည်ရဲတောက်ချန်လေးကအဆုပြုခဲ့တာဖြစ်ပါတယ်။အခုကအသက်69နှစ်အရွယ်ရှိနေပြီဖြစ်တဲ့ထိုင်းပြည်ရဲ့အမတော်မင်းသမီးဥပရတနာ1992ခုနှစ်မှာအမေရိကန်နိုင်ငံသားတူနဲ့လက်ထပ်ခဲ့ပြီးတော်ဝင်မိသားစုဝင်အရရာကိုဆွံ့လုခဲ့တာပါ။နောက်ပိုင်းမှာတော့ခင်ဗျုံးပြည်သူနဲ့ကွာရှင်းထားပါတယ်။ဒါပေမဲ့လည်းဘုရင်မဟာဝိဇယလောင်ကွန်းကတော့တော်ဝင်မိသားစုဝင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဖြစ်ရှင်ပြိုင်မဲ့လို့ရာခြေခံဥပဒေနဲ့မညီလို့တင့်တော်တဲ့လုပ်ရမဟုတ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကလည်းတတ်မှတ်ချက်နဲ့မကန့်ညီတဲ့အကြောင်းတင်းလာနေတုန်းကပဲဆုံးဖြတ်ထားပါတယ်။မင်းသမီးဥပုံရတနာကတော့တိုင်းပြည်နဲ့ထိုင်းပြည်သူတွေအားလုံးအတွက်အလုတ်ကျွေးပြုဖို့ရည်ရွယ်သက်သက်ရည်ရွယ်ခဲ့ပေမဲ့လည်းဒီကနေ့အချိန်မှာမလိုလားတဲ့ပြဿနာတွေကြုံရတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းအင်တာနက်လူမှုကွန်ရက်ကနေပြောဆိုထားပါတယ်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့စီးရီးဆွေးနွေးတွေဟာအပြောင်းအလဲမရှိဘဲအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်ချိန်ချောက်မှုဖြစ်ဆက်ရှိနေပါတယ်လို့တောင်ကိုရီးယားနိုင်ငံအခြေစိုက်အမေရိကန်တပ်ဖွဲ့ရဲ့ထိပ်တန်းဗိုလ်ချုပ်ကြီးတူကပြောပါတယ်။တောင်ကိုရီးယားအခြေစိုက်အမေရိကန်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရောဘတ်အေဘရမ်စ်ကလက်နက်ထိန်းချုပ်ရေးဆိုင်ရာလွှတ်တော်ကော်မတီရှိမှောက်အရီလို့ထွက်ဆိုသွားတာပါ။မြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ပြည်ခဲ့တဲ့နေ့စင်ကာပူနိုင်ငံမှာတွေ့ဆုံတဘောတူခဲ့ပြီးတဲ့နောက်ပိုင်းတန်တမန်ဆက်ဆံရေးတွေတက်နေခဲ့တာကိုလည်းဗိုလ်ချုပ်ကြီးအေဘရမ်စ်ကမိမောင်းထုတ်ပြတော့ပါတယ်။တောင်မြောက်ကိုရီးယားနဲ့နိုင်ငံကြားစစ်မဲ့ဇုံမှာရန်စတဲ့လုပ်ရက်တွေနဲ့တင်းမာမှုတွေညှော်နယ်လာပြီးနျူကလ িয়ার ကင်းစင်ရေးယူရထားကြောင်းထုတ်ပြန်ကြေညာချက်တွေရှိပေမဲ့လည်းမြောက်ကိုရီးယားရဲ့စီးရီးဆွေးနွေးအပေါ်စစ်ဆေးနိုင်ဖို့အခြေအနေမရှိတလို့ပဲလို့လည်းဗိုလ်ချုပ်ကြီးအေဘရမ်စ်ကပြောပါတယ
်ဗုဒ္ဓဟူးနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရဲ့လွတ်လပ်ရေးပြည်သူ့ကဖခင်ကြီးဗိုလ်ချုပ်အောင်ဆန်းပညာစီးပုခဲ့တဲ့ရန်ကုန်တက္ကသိုလ်ကပုဂိုးဆောင်ကိုဒီကနေ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့မှာကျောင်းသားကျောင်းသူတွေလေ့လာလို့ရအောင်ဖွင့်လှစ်ပြသခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းစူးစမ်းခဲ့တယ်လို့ဗိုလ်ချုပ်စိတ်ဓာတ်ကိုအတူယူနိုင်အောင်ဖွင့်လှစ်ပြသတာလို့လည်းတာဝန်ရှိသူတွေကဆိုပါတယ်ဒီကျောင်းကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ဖွင့်လှစ်ပြသတဲ့မြန်မာလွတ်လပ်ရေးပြည်သူ့ကဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တက္ကသိုလ်ကျောင်းသားဘဝပညာသင်ယူခဲ့တဲ့ရန်ကုန်တက္ကသိုလ်ဝင်းတွင်ကပုဂိုးဆောင်အခန်းအမှတ်113မှာတော့ဗိုလ်ချုပ်အောင်ဆန်းအသုံးပြုခဲ့တဲ့အသုံးဆောင်တချို့နဲ့ဗိုလ်ချုပ်အောင်ဆန်းတပ်ပုံတွေကိုခင်းကျင်းပြသထားပါတယ်။အခုလိုဖွင့်လှစ်ပြသရတဲ့ပတ်သက်လို့ပုဂိုးဆောင်အဆောင်မူဒေါက်တာအောင်ဆွေက
ဗိုလ်ချုပ်ဆန်းခန်းကိုဖွင့်လှစ်ပြသခြင်းရဲ့ယူရချက်ကတော့အခုကျောင်းသားကျောင်းသူကလေးတွေကဒီဗိုလ်ချုပ်အောင်ဆန်းတို့အရင်ခေတ်တုန်းကဘယ်လိုနေခဲ့ရတယ်ဆိုတာလေးကိုလည်းကျွန်တော်တို့မြင်စေချင်တာလည်းပါတယ်။နောက်တစ်ခုကကျောင်းသားကျောင်းသူများကိုဗိုလ်ချုပ်အောင်ဆန်းတို့စူးစမ်းတဲ့လူမျိုးပေါ့။အဓိကကတော့ဗိုလ်ချုပ်အောင်ဆန်းစိတ်ဓာတ်လူမျိုးလေးဒီဖြစ်လာစေချင်တဲ့ရည်ရွယ်ချက်ပါပါတယ်။ဒါကြောင့်မို့လို့ဒီမှာကျွန်တော်တို့ကဗိုလ်ချုပ်မွေးနေ့မှာကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းအခန်းကိုဖွင့်ပြီးတော့တက်တာခြင်းဖြစ်ပါတယ
်။အခန်းကိုတော့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်မွေးနေ့ကစတင်ဖွင့်လှစ်ပြသတာဖြစ်ပြီးအခုဆိုရင်9နှစ်ရှိပါပြီ။တနည်းမှာတရပဲဖွင့်လေတဲ့ဒီခန်းကိုတော့ကျောင်းသားကျောင်းသူတွေကဝင်ရောက်ကြည့်ရှုခွင့်ပြုလာပြီးအပြင်လူတွေကတော့ဝင်ရောက်ကြည့်ရှုခွင့်မပြုပါဘူး။လာရောက်ကြည့်ရှုတဲ့ဒုတိယနေ့ကျောင်းသားစာဝင်းသက်ဆိုးကတော့
ကိုယ့်ရဲ့ဓာတ်ပြီးတော့အသက်ပေးခဲ့တဲ့ဒီဖခင်ကြီးပေါ့နော်။ဆို तू तेरे तू बुआ मार तू बोलो मियो सामरों नेगे ले तू बोलो कहने नेले सो या बोनो अच्छा वो नेने पिया मियो आजी दे ने बोनो ऐ मावे को आ और तू तेरो नेगे नेगे वाला सो या को नेने हो अति बिना ले या बोनो पिया मियो तू ले पिया आंगवे से या बो अच्छा वो नाजी नाजी या बो ना हो
ना तो चांदू दू पिटे एग्री बॉस विगा
นี่ได้อย่างไปพ่นเลยใช่มั้ยเนี่ยหอลาพี่แล้วหูอะเห็นน้องอะไรแต่คามาไม่เห็นปูรอดิหอพี่แล้วหูญาติอะไรที่ยังคงตะกะตัวไว้ใช่เหรอหอดีตะแค่จองเนี่ยดีกูยกอสองนี่แก่เนี่ยหอลาพี่แล้วจี้ขึ้นมาหอปะโก้ซอมมาတော့ปูจ้องนี่ทางแก่เดอะคันติติตรงเนี่ยอนาคตอะคันติติ4กูอสองนี่ทางกล้วยไม่ปิดทาเว้ยจันเนี่ยอะคันนี่กูတော့อสองนี่จองตานี่กูหนีทางกล้วยปิดทาบาเดปูจ้องอสองนี่ทางแก่เดอะคันติติตรงเนี่ย2คันจ่ออสองนี่จองตาก
ဟိုပါပေါ့မြန်မာတမိုင်းမှာထင်ရှားတဲ့တော်တော်များများကဒီအဆောင်မှာမိသွားခဲ့တယ်မိသွားခဲ့ပြီးတော့ကျွန်တော်ကိုယ်တိုင်ကလည်းအခုသူတို့နေခဲ့တဲ့အဆောင်မှာနေခဲ့ဆိုတော့တစ်ခါကြာတော့သူတို့ရဲ့ရောင်တွေကျွန်တော်ပြန်မြင်ရတယ်ဆိုတော့သူတို့ရဲ့အဆုံးမဩဝါဒလေးတော့ကျွန်တော်တို့ပြန်ပြီးတော့ဟိုပါဖြစ်လာပေါ့ဖတ်ရှုလေ့လာနေပါတယ
်အဆောင်မှာတော့ဘူဂျောင်းစံတပ်ပုံ68ပုံကိုကင်းကျင်းပြသထားပြီးလာရောက်ကြည့်ရှုတဲ့ကျောင်းသားကျောင်းသူတွေကိုမနက်ပိုင်းမှာပဲပြုတ်နဲ့နံများကိုကျွေးမွေးပါတယ်ဘူဂျောင်းစံဟာပကိုးဆောင်အခန်းမှတ်113မှာ1930ပတ်ဝန်းကျင်ကာလတုန်းကပညာသင်ကြားခဲ့တာလည်းဖြစ်ပါတယ်ဒီနေ့ဖေဖော်ဝါရီ23ရက်ဘူဂျောင်းစံရဲ့မွေးနေ့မှာအခုလိုဘူဂျုတ်ကျောင်းသားဘဝကနေထိုင်ခဲ့တဲ့အဆောင်အခန်းကိုဖွင့်လှစ်ပြသတာရှိတယ်လို့ရန်ကုန်နဲ့တခြားမြို့နယ်တွေမှာလည်းမြန်မာနိုင်ငံရဲ့ကလေးများနေ့ဖြစ်သတ်မှတ်ထားတဲ့ဘူဂျောင်းစံမွေးနေ့မှာအထိမ့်မှအခမ်းအနားပွဲတွေနဲ့အလှူဒါနပြုလာရည်လည်းကျင်းပခဲ့ပါတယ်
ကိုထဲအောင်ခံတင်ပေးပို့ထားရပါရှင်။အခုတစ်ဆက်ထဲမှာပဲဘိုးချုပ်မွေးနေ့အထိမ်းအမှတ်ဖြစ်ကလေးများနေ့ဆင်နွှဲကြတဲ့အကြောင်းကိုပြောပြပေးခြင်းပါတယ်။ဒီကနေ့ကြာရောက်တဲ့ဘိုးချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ဖြစ်မြန်မာနိုင်ငံကလေးများနေ့တက်မှတ်ခြင်းပါရမှာထိုင်းမြန်မာနယ်ဆက်ရွှေပြောင်းစာတင်ကျောင်းအတော်များများမှလည်းအထိမ်းအမှတ်ပွဲတွေကျင်းပကြပါတယ်။ကလေးငယ်တွေစိတ်ပျော်ရွှင်စေဖို့နဲ့မြန်မာလွတ်လပ်ရေးပြည်သူကဘိုးချုပ်အောင်ဆန်းရဲ့စိတ်ဓာတ်တွေကိုအတူယူစေနိုင်ဖို့အပြင်မျိုးဆက်သစ်ကလေးငယ်တွေမြန်မာနိုင်ငံတပိုင်းကိုသိစေဖို့ဖြစ်တယ်လို့ရွှေပြောင်းအလုတ္တမကလေးငယ်တွေရဲ့ပညာရေးအတွက်ကြိုးပမ်းဆောင်ရွက်နေသူတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကဗိုလ်ချုပ်မွေးနေ့အထိမ်းအမှတ်အခမ်းအနားအကြောင်းထိုင်းခြေစိုက် VUE မြန်မာပိုင်းသတင်းတောက်မှအေးမာကစူးစီးတင်ပြပေးပါမယ်ရှင
်။ရွှေပြောင်းဒေသမှာပဲမွေးဖွားကြပြီးတနည်းနဲ့တစ်ချိန်ချိန်မှာမိခင်တိုင်းပြည်မှာအခြေချဖို့ရည်ရွယ်ကြတဲ့မြန်မာရွှေပြောင်းအလုတ္တမအများစုဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာရွှေပြောင်းစာတင်ကျောင်းတွေမှာသူတို့ရဲ့ကလေးငယ်တွေကိုစာတင်ကြားစေခဲ့တာပါဒီအတွက်ရွှေပြောင်းလူသမားကလေးငယ်တွေရဲ့ပညာရေးလှုပ်ဆောင်နေကြသူတွေကတော့မြမသမိုင်းကိုသိရှိအောင်နဲ့ကလေးတွေကိုစိတ်ပျော်ရွှင်စေဖို့မြမနိုင်ငံကလေးများနေ့ကိုဒီနှစ်မှာလဲ Migrant Learning Center လို့ခေါ်တဲ့ရွှေပြောင်းစာတင်ကျောင်းတွေမှာကျင်းပခဲ့ကြပါတယ်ရွှေပြောင်းဆရာမများအစည်းအုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကတော့ကျောင်းတော်များများမှာကျင်းပခဲ့ကြပုံကိုအခုလိုပြောသွားပါတယ
်ကျွန်တော်တို့ဒီရွှေပြောင်းဒေသမှာဖွင့်လာတဲ့ Migrant Learning Center တွေမှာပေါ့နော်ဘူဂျောင်းဆန်းရဲ့မွေးနေ့မြန်မာနိုင်ငံကလေးများနေ့အချိန်မှဆိုပြီးတော့အားကစားကြံပွဲတွေစာပေနဲ့ပတိကြံပွဲတွေပုံသူစွဲတဲ့ကြံပွဲတွေကိုကျင်းပတယ်ကြံရွတ်တဲ့ကြံပွဲတွေအစီအစီကြောင်းတိတိမှကျင်းပတယ်ပေါ့နော်ကျွန်တော်တို့ BLS ဆိုကြောင်းကတော့ဘူဂျုံမွေးနေ့အကျိုးအားကစားကြံပွဲကျင်းပပြီးသွားပြီဒီကတော့ကလေးငယ်လေးတွေကကြံရွတ်ကြံပွဲနဲ့အဲကလေးကြီးလေးတွေကတော့ဘူဂျုံရဲ့ပုံသူပတိလေးတွေအယောင်ထဲတဲ့ပတိလေးတွေကိုသူတို့အထိတ်သူတို့မွေးနေ့အထိတ်နဲ့ပြင်ပပေးပါရယ
်2005ခုနှစ်ကနေ2019ခုနှစ်ထိ15နှစ်တိုင်နှစ်စဉ်မြန်မာနိုင်ငံကလေးများနေ့ကိုကျင်းပခဲ့တဲ့ Soul Migrant Learning Center ကတော့ဒီနှစ်မှာအားကစားပြိုင်ပွဲလေးတွေကိုသာလုပ်နိုင်ခဲ့ပါရယ်စာပေးစာယူဥပဒေကြောင်းသားလည်းဖြစ် Soul ကြောင်းကကြောင်းဆရာလည်းဖြစ်တဲ့ကိုစင်ကိုမြင့်ကတော့အခုလိုပြောသွားပါရယ်
အစင်းလာမပြတ်လောက်ခဲ့ပါတယ်ဒီနေ့လောရတဲ့ကျောင်းရလဲကျွန်တော်တို့ဘူချောင်းဆံမွေးနေ့အတူဒီမှာနိုင်ငံကလေးများနေ့မကြောင်းလို့လဲဆိုတော့ကလေးတွေကြောချင်ဖို့အတွက်ဒီတစ်နှစ်တာသူတို့စာပြင်ကြလာတဲ့ချိန်မှာသူတို့ကစိတ်ဆောင်ဝဲလဲနေပြီးတော့စိတ်အပန်းကြီးစရာလေးတွေရအောင်လို့ကလေးတွေကြောချင်ဖို့လုပ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဘူချောင်းဆံမွေးနေ့မှာဘူချောင်းဆံကိုလဲသူတို့တွေဘူချောင်းဆံစိတ်တန်းနဲ့လောက်ကမ်းလို့နေအကြည့်ကြည့်နေတော့ကျွန်တော်လုပ်ပြီးနေပါတယ
်ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာတော့ရွှေပြောင်းစာတင်ကျောင်းပေါင်း90နီးပါးမှာစေတနာဝန်ထမ်းဆရာမပေါင်း800ကျော်ကကျောင်းသားကျောင်းသူပေါင်း14,000နီးပါးကိုစာသင်ကြားပေးနေတာဖြစ်ပါတယ်။စာသင်ကျောင်းအတော်များများကတော့မြန်မာပြည်တွင်းကသင်ရိုးညွန်းနှန်းအတိုင်းသင်ကြားနေကြတာဖြစ်ပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့နေထူးနေမြက်တွေနဲ့အထိမ့်မှတ်နေတွေမှာကလေးတွေကိုမြန်မာနိုင်ငံကတမိုင်းကျောင်းတွေကိုသိရှိအောင်
အခုလိုမျိုးအထိမ့်မှတ်ပွဲလေးတွေကိုပုံသဏ္ဍာန်မျိုးစုံနဲ့ကျင်းပခဲ့ကြပါတယ်ရှင်။မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ပလက်ဝဆစ်ဘေးရှောင်းနေတဲ့အခြေအနေအခက်အခဲတွေအကြောင်းကိုထုတ်လွှင့်ပေးပါမယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတင်းရှောင
တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒုက္ခသည်တွေကိုအကူအညီပေးဖို့ကြိုးစားနေသူတွေကိုလည်းဘင်္ဂလားဒေ့ရှ်နယ်စပ်စစ်တပ်အကြီးအကဲကပိတ်ပင်နေရကြောင်းဒုက္ခသည်တွေအခက်ကြုံနေရပါတယ်။ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ဘက်ကပဋိပက္ခနောက်ဆုံးအခြေအနေတွေကိုထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်။
ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားစိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းကြောင်ထွက်ပြေးခဲ့တဲ့ပလောဝါမြို့နယ်ကရခိုင်နဲ့ခမီးစစ်ရှောင်မိသားစု200ကျော်ဟာဘင်္ဂလားဆိုရကနေလက်မခံတဲ့အတွက်မနေ့ကအင်္ဂါနေ့မှာမြန်မာနယ်စပ်ဘက်ကိုလှည့်ပြန်လာရပြီလို့ဘင်္ဂလားဒေ့ရှ်အခြေစိုက်စစ်ဘေးရှောင်ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးဝင်းသိန်းက VOA ကိုပြောပါတယ
်ဒီဘင်္ဂလားဒေ့ရှ်ဆိုရင်ကြီးရခရိုင်မုံရစစ်တပ်ကရသူတို့ကဒီဆိုင်ဝင်ပဋိပက္ခရှင်တွေလုပ်တဲ့ဒီဒုက္ခတွေမှဝင်လို့မရဘူးရခိုင်လို့မရဘူးဆိုတဲ့အပေါ်ကအမေနဲ့ဟုတ်ပြန်ပြီးတော့ဒီနေချာတောက်တက်ဒီကနေပြီးတော့ကျွန်တော်ဆုံးရအပြင်မှာဒီနေရာကကျွန်တော်ဘာမှဒီကိုပြန်တော်တော့ဆိုပြီးသူတို့နေတော့လိုက်ပါလားအဲ့ဒီနေတော့တော့ဟိုဒုက္ခတွေကချက်ပြီးတော့ရှင်းမိသားစုကနေပြီးအိန္ဒိယမြေကြီးကတက်ကိုဆက်တော့တယ်တော့ကျွန်တော်တို့မိသားစုတွေကအဲ့ဒီနေရာမှာနေလို့မရတော့ဓမ္မပြည်ကိုလည်းနေလို့မရတော့မြန်မာမြေကပြည်မျိုးဆိုတဲ့ရွာတွေရှိပါတယ်ခင်ဗျအဲ့ဒီတောင်ပေါ်မှာယာယီပေးလေးတွေထိုးပြီးတော့ခေလုံးနေရတယ်ကျွန်တော်ဆက်ရတယ်ခင်ဗျ
ဒီဆစ်ဆောင်နေရကျော်ဟာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအီတို့ကြားတိုက်ပွဲကြောင့်ချင်းပြည်နယ်ပလောဝါမြို့နယ်ခမောင်းဝါနယ်ကင်သလင်းကျေးရွာကနေဒီလဆန်းပိုင်းတို့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစစ်ပီးတင်းချောင်ခဲ့ကြတာပါဘင်္ဂလားဒေ့ရှ်အစိုးရကနေဒုက္ခသည်တွေကိုလက်မခံတဲ့အတွက်လက်ရှိခိုလုံယာဘင်္ဒရာပေခရံရုံမော်မြို့နယ်အမှတ်ခွန်းနဲ့ရမက်ကြီးနယ်မြေစောချန်ကျေးရွာကနေမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တီမြုပ်ကျေးရွာဘက်ကိုမနေ့ညနေပိုင်းမှာရောက်ရှိလာနေကြတာပါလက်ရှိသူတို့နေထိုင်တဲ့ဒေသဘက်ကိုအကူအညီပေးဆောင်ဖို့တာစီမှုတွေရှိနေတယ်လို့စစ်ဆောင်တွေအနေနဲ့ကြမ်းမာရေးအခက်အခဲတွေ့ကြုံနေရတယ်လို့ဒေသရေးကော်မတီဥက္ကဋ္ဌဦးဝင်းသိန်းကဆက်ပြောပါတယ်
အဲ့ဒီနေရာကိုဟို UNFCIA Red Cross ရေဒီအခုအစည်းအဝေးမှာဆွေးနွေးကြုံပြီးတော့မရဘူးခင်ဗျအဲ့ဒီနေရာမှာခလင်းငါးကြီးတို့ကထောက်ချပြီးတော့အေးပတ်ပြီးတော့ဖြစ်နေတယ်ခင်ဗျဒီအချိန်မှာခလင်းကလည်း၃ယောက်မှုပါတယ်ဘန်ရဘမရှိစတာကြီးကအဲ့ဒီအချိန်ကိုလုံးဝပြေးမလို့ခင်ဗျ
လက်ရှိမှာတော့နေစာဘက်ကိုပြောင်းရွှေ့လာတဲ့ဆစ်ဆောင်တွေဟာအနီးအနားမှာရှိတဲ့မြို့ကျေးရွာသားတွေကပဲအကူအညီပေးဆောင်နေတယ်လို့သူကပြောပါတယ်။ချင်းမီနယ်ပလောဝါမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေတွင်မှဆစ်ဆောင်ဥယျာဉ်800ကျော်ရှိနေပြီးဘင်္ဂလားဒေ့ရှ်နယ်စပ်ပါဝင်ပလောဝါမြို့နယ်ကြောက်တော်မြို့နယ်ဘက်တွေမှာတင်းချောင်နေကြရပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားတင်းမာနေတဲ့ဆစ်ရေးချင်းတွေကြောင့်ရွာသား900ကျော်ဟာဆစ်ပြီးတင်းချောင်နေရပါတယ်။မနေ့ကတနင်္လာနေ့မှာလည်းရသိတောင်မြို့နယ်အငူမော်ဂုံတန်းရွာနဲ့သာစီကုန်းကျေးရွာကျမ်းမှာတပ်မတော်ရင်တန်းဖြတ်တန်းနေစဉ်မိုင်းသုံးလုံးပောက်ကွက်ခဲ့တယ်လို့အငူမော်ဂုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းထွန်းကပြောပါတယ
်။မနေ့ကအနာရီ25လောက်ရှိနေတယ်လို့ပောက်ကွက်တဲ့3ကီလိုချလိုက်ကြတယ်။ကျွန်တော်ရွာနဲ့မတာပေကုန်းရွာချားထဲမှာပောက်ကွက်တဲ့ကြောင်ပြီးတော့ကျွန်တော်နာရီဝက်လောက်အကြံကြွကြည့်တယ်ဘာမှမရှိတော့ဘူးကမှပေါက်ကွဲဆိုတာကိုညမှာပေါက်ကွဲတာဒီကွဲဖောက်တယ်ဆိုတာလည်းမပြောရမယ်
။ဘုံပေါက်ကွဲပြီးလက်နဲ့ငယ်ပြစ်ခတ်တန်ဂျိုချားချနေရပါမယ်။နှစ်ဖက်တိုက်ပွဲဖြစ်တဲ့လက္ခဏာတော့မရှိဘူးလို့သူကဆိုပါတယ်။မနေ့ကရတိတ်ဆောင်မြို့နယ်တွင်စစ်ရင်တန်းမိုင်းခွဲခံရမှုအခြေအနေနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုနဲ့အေအေပြန်ကြားရေးတာဝန်ခံတို့ကိုအချိန်ချင်းဆက်သွယ်ဆက်ပေးမယ်။ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းမြို့နယ်တွင်မှာတပ်မတော်နဲ့အေအေကြားစစ်ရေးပဋိပက္ခနယ်မြေကျယ်ပြန့်လာတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်အစိုးရကနေသွာလာရေးနဲ့မြို့ရွာတွေမှာအင်တန်စုစည်းရင်ပါဝင်စစ်ဆေးမှုတွေပုံမှန်တင်းကျလာတဲ့အခြေအနေမှာရှိနေပါတယ်။စစ်စစ်မှုတွေတင်းကျနေတဲ့ကြားမှာပဲမင်းညလုံးကမင်းပြမျိုးနဲ့တောင်ဘက်ဆယ်မိုင်ကွာမှာရှိတဲ့ကြောက်ခုတ်ကျေးရွာဥသာသူဟာတနတ်နဲ့ပြစ်ခတ်လှုပ်ကြံခံရတယ်လို့မင်းပြမျိုးကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
သူကနေနေကြမျိုးနဲ့ကြောက်ခုတ်ကျေးရွာပြောဥပဒ္ဒါပြေသူကသူကနေကမောင်ကျော်တဲ့မောင်ကျော်ဘာဖြစ်လို့လှုပ်ကြံလာတာလဲတော့မသိဘူးတင်းနဲ့နေညလာဖြစ်တာတင်းနဲ့လေးဆက်ပြစ်ပြီးတော့ဆက်ပြစ်တော့တာမင်းကတော့အဲ့ဒီအလောက်ကျွန်တော်တို့သွားကြည့်ပါ
ဘယ်ဖွဲ့ကနေဘာကြောင့်ကြောင့်လှုပ်ကြံတာလဲဆိုတာမသိရသေးဘူးလို့သူကဆိုပါတယ်။ဇန်နဝါရီလ22ရက်နေ့ညပိုင်းမှာလဲမင်းပြမျိုးနဲ့ပန်းမြောင်ကျေးဝသားတို့ကိုအမည်မသိတနတ်သမားတို့ကလှုပ်ကြံတပ်ဖြတ်တဲ့ဖြစ်စဉ်တွေရှိနေတယ်လို့ဒီနေ့အထိလက်သက်မဖော်ထုတ်နိုင်သေးပါဘူး။တရပိုင်းတွင်မှာမောင်သောမျိုးနဲ့တွင်ညမထွက်ရမိတ်ကိုဖေဖော်ဝါရီလ17ရက်နေ့မှာပြည်မှုဆိုင်ရာကြည်ဆိုဥပဒေပုံမှန်14ကိုအမိတ်မှ6မြင်းဆောင်2019ကိုနောက်ဆုံးလအထိ3မြင်းထုတ်ပြန်ထားပါတယ်။
2017年8月31日，特别开的美满俄民商了2017年共收入，那他拿了多余，要么他也没过，他们特别拿来批发的，怎么样？南国人的人并不太爱发现，可是比较南国人的人话都不够，真是比较没。American比方说California比内达瑞加罗，那干嘛批了没？俄联集团变新的吧？第六变新，美国一套股票是不对，就等这里本身的阿勇看可以呀的。 Algorithm computer
ตัวเชื่อมหรือกูต้องพิบีที่เป็นปัญญาชนิดการที่ทุนทาร์บาร์เรย์ที่อาณาเมชัลดิ้นไปปูทาร์กูกุญยังอับยบยาปีบาชิมเมื่อเล่าด่าฮะเชื่อมีเว็บที่ไหนลูกแคลิฟอร์เนียปีเนดาริฮะนี่สิ่งเงินเปลี่ยนสิ่งหูเลี้ยงงานนี่ก็ลงในจาระวะอเมริกันภูมิเบิดาตันทวายที่เป็นปัญญาชนิดการตุลุปินเซนทาร์เรย์เช็คเล็กลูกคอร์เรย์เงินดิ้นไปเจอสิ่งเอเตโกปีตาไลปาร์เรย์ที่สิ่งเอเตฮะกบ้าบ้ามาโชว์ทวีโซ
สามเจ้าส่งเนื้อลงเงินเป็นยาชนิดก็เปลี่ยวไปเลยแคลิฟอร์เนียบาร์เกลย์ได้ก็เงินเดียวกันกับริชเชอร์เอลังก์ไอ้ที่วีคันเซย์ดัตเตอร์เช็คดีสเนียกับบาบูอาจูดินทรีเบสเนียดูเรามาเส้นยังส่งลูกเปลี่ยวไหนมาเลยตัวบาลูไหนเลยสวยเงินยังจีรุ่ยเจ้าเด็กฮะดาวเงินยังจีรุ่ยลูกตีอยู่มากกว่าเป้ได้ด่าที่เตยเอาไหนเนี่ยสุรากุบะได้ด่าปีไปเลยแคลิฟอร์เนียวอชิงตันเนี่ยออริกอนปีเนี่ยก็ลูตันมาอุ้มยาสาวกูจูดินทรีเบสโบด้
ဇိုင်းဖန်တီးထားတာပါကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်ငလင်တက်ခွဲကန်းကဒေါက်တာပက်ဂီဟဲလ်ဝက်ကအခုလိုပြောပါတယ
် Earthquake early warning
ငင်းတူတင်တိပေးတဲ့ဆက်ကငင်းလှုပ်ပြီးတာနဲ့တပြိုင်နက်ချက်ချင်းဆိုသလိုခွဲခြမ်းစိတ်ချသိရှိနိုင်မှုအတွက်ဖန်တီးထားတာလေငင်းလှုပ်တာနဲ့အချိန်ပြင်းနေဆိုရင်ချက်ချင်းအကာအကွယ်အောက်ကိုဝင်ပုန်းပြီးငြိမ်သွားတဲ့အထိဆောင်ရမှာပေါ့လေ
မလင်ဆလှုပ်တာနဲ့တပြိုင်နက်ရှိတ်အလက်ဟာအာယုံခံကိရိယာကွန်ရက်တွေကတဆင့်မလင်လိုင်းတွေကိုအာယုံခံပေးတာဖြစ်ပါတယ
် So what you see over here
ဒီမှာမြင်ရတာကနောက်ထပ်ခုနှစ်နေရာမှာထည့်သွင်းတက်စီမဲ့ငရင်တိုင်းတားကြီးဆက်တစ်ခုဖြစ်ပါတယ်ဒါကစိတ်ကိုအာယုံခံကောင်းတဲ့ကိရိယာပါဒါကတော့အချိန်တိုင်းတဲ့ကိရိယာလေငရင်ရဲ့အချိန်ပြင်းလားမပြင်းဘူးလားဆိုတာတိုင်းတာနေပ
ါ So we have sensors
ဒီနေ့ဒီပေါ်မှာဖြန့်ကျက်ထားတဲ့အာယုံခံကိရိယာတွေတက်ဆင်ထားပြီးအကွဲကြောင်းပုံစံအနေထားကိုပုံဖော်ပေးနိုင်တဲ့ကွန်ပျူတာအယ်ဂိုရစ်သမ်ကိုသုံးထားတဲ့အတွက်တကယ်ဖြစ်တဲ့နေရာကလှုပ်ရှားအကွဲမှုဘယ်လိုဖြစ်တယ်ဆိုတာသိနိုင်ပါတယ်ဒါထူးခြားတဲ့စနစ်ပါတခြားစနစ်တွေမှာအဲ့ဒါမျိုးလုပ်ထားတာမရှိပါဘူးအဓိကကတော့ဒီစနစ်အသစ်ဟာမလင်ကျောမှာနေထိုင်တဲ့လူတွေအတွက်လုံခြုံရာနေရာမြေမြန်ရှာဖို့ကူညီပေးနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုငင်းညံပြောပြပြီးကြရပါရှင်ဒီကနေ့ညနေပိုင်းတွေသတင်းလှော်တွေကတော့ဒီလောက်ပါပဲရှင်နောက်2နာရီကြာမှထုတ်လွှင့်မယ့်ည9နာရီအစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောစံတာရဲ့မြန်မာရေးတုံ့သက်ချက်နဲ့အတူသတင်းအပတ်စဉ်တိုင်းနှာစင်နေကြအာကစားသတင်းလှော်တွေကိုနှာစင်ကြဖို့ရှိပါတယ်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းညွတ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတားဆီးရေးကိုအကန့်အသတ်နဲ့ဆက်လုပ်သွားဖို့အမေရိကန်လွှတ်တော်မှတ်တမ်းချရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမချတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒါပေမဲ့အခြေတင်ရင်းကုန်ပြောဆိုမှုတွေနဲ့နောက်တစ်ချိန်ဆိုးရလုပ်ငန်းတွေရပ်ဆိုင်မဲ့အလားအလာမျိုးကိုတော့မမြင်မိတဲ့အကြောင်းလဲမနေ့ကကပဲသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပနေတဲ့ကုန်သွယ်ဆိုင်ရာဆွေးနွေးပွဲတွေအဆုံးသတ်ဖို့နီးကပ်လာနေတဲ့အချိန်မှာပဲတရုတ်ကုန်တွေပေါ်မှာသတ်မှတ်ထားတဲ့အချိန်မှာခွန်တိုးကောက်ဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်လို့မလတရနေ့ကသဘောတူညီမလတရနေ့မှာသဘောတူညီမှုမရနိုင်ခင်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခွန်ဆယ်ရာခိုင်နှုန်းကောက်ခံကနေ20ရာ500ရာနှုန်းထိတိုးမြင့်ကောက်ခံမှုအမေရိကန်ကပြင်ဆင်ထားတာပါထိုင်းဝန်ကြီးချုပ်တဲ့ရွေးချယ်မယ့်ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စင်းတည်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပေးရွေးကောက်ပွဲကော်မရှင်ကခြေရန်ဥပဒေဆိုင်ရာတရားရုံးကိုဒီနေ့ပဲရှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပြင်းစနစ်နဲ့ဒီမိုကရေစီနည်းကြအစိုးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချုပ်ပေါက်ခဲ့တယ်ဆိုပြီးထိုင်းရက်ဆာချပ်ပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ကြားလိုက်တာပါ။ကရယာပြည်နယ်လွန်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်သူစိုက်တူတော်ကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့ကရင်နီတန်းရင်းသားကိုအာဏာပိုင်တွေကဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နင်းနေတဲ့လူရဲတွေကိုရက်တက်မှုကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စီရန်ကြီးလီကတောင်းဆိုလိုက်ပါတယ်။ရက်တက်ဘက်ကရောဘာချီဇန်သုံးနှိမ်နင်းခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ဒဏ်ရာရခဲ့ပြီးနောက်မှာပဲတောင်းဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။
တင်းကျင်းကျုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုစောဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်။အခုကျမတို့အတန်လှည့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia 67 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတဆင်အောင်ပါ
This program has come to you from the Voice of America, Washington. Thank you.